ရိုဟင်ဂျာဒုက္ခသည်တထောင်ကျော်ရွှေ့ပြောင်းထားတဲ့ဘင်္ဂလားဒေ့ရှ်ပင်လယ်အော်ထက်ကပါစင်ဂျာကျွန်းကိုကုလသမဂ္ဂကိုယ်စားလှယ်တစ်ဖွဲ့မနေ့ကစ3ရက်ကြာခီးရောက်ရှိနေပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေကကျွမ်းကျင်သူတွေပါတဲ့အဖွဲ့ဝင်18ဦးပါကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်အစိုးရစီစဉ်ပေးမှုနဲ့မနေ့နေ့လယ်ပိုင်းကပဲပါစင်ဂျာကျွန်းကိုရောက်ရှိလာကရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဦး UNHCR ကပြောလိုက်ပါတယ်။ဒီခရီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်တွေကိုကျွန်းပေါ်မှာနေရာချစီစဉ်ပေးထားတဲ့အခြေအနေတွေကိုလေ့လာဆန်းစစ်ပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘာစင်ဂျာကျွန်းပေါ်မှာတာဝန်ချနေသူတွေနဲ့လည်းဆွေးနွေးသွားမယ်လို့ UNHCR ကဆိုပါတယ်။မြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသူတွေရေးမှာမြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုတော့စီစစ်လက်ခံသွားမယ်လို့ပြောထားပါတယ်။ဒါပေမဲ့ဒီဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်ကတော့အခုချိန်ထိနှောင့်နှေးနေစေဖြစ်ပါတယ်ခင်ဗျ။